နှစ်ခွန်းနှစ်ထောင်နှစ်ခုအတူကာလ24ရက်ကျွန်တော်နာမကဝိပဿနာလုပ်ပြီးဆရာဆံတော်ဘုရားတော်ရှင်များဝိပဿနာရဲ့အခြေခံဖြစ်တဲ့အထလုံးလံဒုက္ခရတာခုနှစ်ရက်ပြောက်ပြည့်ဖြစ်တဲ့တွေ့ဒီနေ့ကစပြီးတရားတော်မှများပြီဉာဏ်ဉာဏ်ကြောင့်တက်ကြဝိပဿနာဆိုတာဉာဏ်လုံးဖြစ်တယ်အဲတော့ဝိပဿနာတက်ကြတယ်အဲတော့ဒီနေ့မှာတရားတော်မှများပြီးနားလည်ဖို့ဘောတက်ချက်ကဝိပဿနာကိုတက်တဲ့အခါမှာဝိတုဒ္ဓိဒီအစဉ်တိုင်းသွားတာသမဝိတုဒ္ဓိကတော့သီလဝိတုဒ္ဓိဆိုတာတရားတော်မှများဖို့ပါတိတာဆောက်ထုတ်လိုက်တာပေါ့သီလကိုစင်ကြယ်ရမယ်သီလကိုစင်ကြအောင်လုပ်ရမယ်သီလမကျိုးညွတ်ပေါက်အောင်ထိန်းသိမ်းကြအောင်သီလလုံးလုံးလုံးသီလစင်ကြယ်ရမယ်မိသေးဘူးစိတ်ကလည်းစင်ကြယ်အောင်လုပ်ရမယ်မိမိစိတ်ထဲမှာလောဘဒေါသမောဟမာနဒိဋ္ဌိကိလေသာတွေမြည့်ကြီးတွေရှိနေတရားအထုတ်လို့မရဘူးအညာပညာကိုမရဘူးအဲဒါကြောင့်မလို့စိတ်တည်ငြိမ်အောင်ဆိုပြီးတော့သမထပုံမှန်ကိုဘုန်းကြီးနေ့နေ့အထုတ်ကြရပါအဲ့ဒါစိတ်တဝိပုတ်တိခေါ်တယ်။ငါရဲ့တိဘုံတို့ဒီတဲ့ဝိသရတိတိဒုက္ခဧကကရာဆိုတဲ့အဆင့်တိတဲ့တပည့်တပည့်တလန်းကြတယ်။အောက်6ရက်9ရက်ရတဲ့ခါကျတော့ဒိဋ္ဌိဝိပုတ်တိတာဝိပုတ်တိစိတ်တဝိပုတ်တိဒိဋ္ဌိဝိပုတ်တိဆိုတာ၃နံပါတ်အဆင့်ရောက်တယ်။ဒိဋ္ဌိဝိပုတ်တိဆိုတာဉာဏ်ဉာဏ်ဆင်ကြအောင်လုပ်တာမြင်မှနေလို့ရှိရင်ဝိပဿနာရှုလို့မရဘူးတဲ့မြင်မှနေရင်ဝိပဿနာလုပ်လို့ရှိရင်ဇလောတတော်ဖြစ်နေတာပဲမဉ္ဇဉ်ပုံညာဝင်ရောက်မှာမဟုတ်အာသမာဒိဋ္ဌိဆိုတာမြင်မှနေမိစ္ဆာဒိဋ္ဌိဆိုတာမြင်မှအဲ့တော့လူမှာမိစ္ဆာဒိဋ္ဌိဖြစ်တဲ့တက္ကရာဒိဋ္ဌိတွေဥစ္စရာဒိဋ္ဌိတွေတက္ကရာဒိဋ္ဌိတွေရှိနေတဲ့အတွက်အဲ့ဒီဒိဋ္ဌိတွေကိုကျင့်စဉ်တော့အောင်ဆိုတော့အန္တပရိစ္ဆသမုပ္ပါဒ်ဘဝကံစာရဲမှာမဟုတ်ဘူးနဲ့ခန္ဓာမှာဖြစ်ပြနေရင်မြင်အောင်ဆိုလို့တုံ့ငန်းခွဲပြီးတော့နာမရူပပြိစေရဉာဏ်အကြောင်းကျိုးခွဲပြီးတော့ပစ္စယပြိကပစ္စယအကြောင်းကိုပြောအကြောင်းကျိုးကိုသိမြင်တဲ့ဉာဏ်အကြောင်းကျိုးကိုသိမြင်တဲ့ဉာဏ်စာရဲမှာတော့ဒီဉာဏ်ဉာဏ်ကိုရရင်ဒီဉာဏ်ဉာဏ်ကိုသိလို့ရှိရင်လည်းသုလသရဖြစ်ပြီးဟုတ်လားသုတ္တဝရိယသာဝကအမြင်မှားတယ်လို့သင်ကြတတ်တယ်အဲ့လိုပဲရှင်တော်ကမြင်တာငါးကောင်၊ဒုကောင်၊ပုဂ္ဂိုလ်ကောင်၊တ attva ကောင်၊ယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါလို့ဒီလိုရှုမြင်နေတာလည်းမဟုတ်ဘူး။ဘာသာမှာဒါဒီပညာအကောင်းဆုံးရှိရှိတကယ်ရှိတာကရုပ်ဆင်းနဲ့နာမ်ဆင်းပဲရှိတယ်။အဲ့ဒီရုပ်ဆင်းနဲ့နာမ်ဆင်းဟာလားအခုဖြစ်ပြီးပြပြတော့တခါတည်းအဲ့ဒါတစ်ခုကိုတစ်ခုအကြောင်းပြုပြီးတော့ရုပ်ကြောင့်နာမ်နာမ်ကြောင့်ရုပ်ဖြစ်နေတယ်ဆိုတဲ့သဘောတရားကြီးကိုဘုရားထိုးထိုးသွင်းသွင်းဉာဏ်နဲ့သိမြင်မှုအဲ့ဒါပစ္စယပြိဿဉာဏ်အမရူပပြိဿကဉာဏ်ဒါဝိပဿနာမဟုတ်ဘူးဝိပဿနာတက်တော့မဲ့ဖောင်ဒေးရှင်းအခြေခံဉာဏ်ဉာဏ်ဖြစ်ဖြစ်ဘုဒ္ဓနည်းကစပြီးသဂါရမဉာဏ်ဝိပဿနာကိုတက်ဝိပဿနာကိုတက်တဲ့ခါမှာအလံပေါ်ကိုတက်တယ်ဘောရောကတော့ဒါမလံပေါ်မဟုတ်ဘူးသမထလံလည်းဖြစ်တယ်အခုလားဘိမှန်ရောက်ကြောင်းမလံမဉာဏ်ပုံဉာဏ်ကိုရောက်ကြောင်းတရားကိုရောက်တက်တယ်ဆိုအဲ့ငါဘာဖြစ်မလဲ။ဟုတ်ကဲ့။ဉာဏ်ဉာဏ်ရှုပ်ရှုပ်လာ။အဲ့ဒါမဲ့မဟုတ်တာတွေကိုမဲ့လက်ထင်းတဲ့သဘောတွေပေါ်လာ။အဲ့တော့မဲ့ကံမဲ့ကဉာဏဓာတ်ကဝိတုကြီးမဲ့ဟုတ်တာနဲ့မဲ့မဟုတ်တာကိုဖွဲကြသိမြင်နိုင်တဲ့ဉာဏ်ကဟောဒါအခုဒီနေ့အစပြုဆောင်ရ။အဲ့တော့မဲ့ကဉာဏဓာတ်ကဝိတုကြီးဆိုတဲ့ဒါ96ဆင်းရောက်လာပြီ။အဲ့တော့ဒီမှာတရားတော်မှများဝိပဿနာရှုရမယ်ဝိပဿနာဆိုတာဝိဆိုအထုပဿနာရှုအထုရှုရဒါကိုရှုရမှာရှုကံနဲ့ရှုဉာဏ်ဆိုတဲ့ဆိုတော့သဘောတရားနဲ့မဟုတ်ဆရာတို့ဘုရားကြီးခွဲခြားပြီးဟောထားတာဝိပဿနာမှာရှုဉာဏ်ငါးမျိုးရှုရရှုကံကလည်းငါးမျိုးပဲရှိရှိဒါသိရနော်ရှုဉာဏ်ဆိုတာကအာမေဃမဲ့အင်္ဂါ၅ပါးနဲ့ပြည့်စုံသောဉာဏ်ရိုးရိုးသာမန်ဉာဏ်နဲ့ရှုလို့မရဘူးသာမန်မျိုးလုံးနဲ့ရှုလို့မရဘူးသာမန်နာနဲ့ရှုလို့မရဘူးအမတန်ကပေါ်လို့ရှုလို့ရတဲ့တခါလေပုတ်တိုက်ထားတဲ့ကြောင်းလက်နေတဲ့ဉာဏ်နဲ့ရှုရအောင်အဲ့ဒီဉာဏ်နဲ့ င်္ဂါ900ပါရမယ်ဘာတိရနော်ရှုညာ900လို့ဘုရားဆရာတရားရပြောတာမာရှုညာလို့တပါးပဲအဲ့ဒီတည်းမှာအင်္ဂါလက္ခဏာ9မျိုးပါရမယ်အဲ့ငါ၅ပါးဒါကြောင့်မလို့စာထဲမှာသာကိုပြင်ဆင်ကြီးကမဲ့ပကမဲ့လို့ခေါ်တယ်ဒါနဲ့လှုပ်ဆောင်ရတဲ့ကြောင့်သူကဒီညာနဲ့ရှုရမိုက်ခရိုစကုပ်ပေါ်ဟုတ်လားဒီမှန်ကြောင်းကြီးအနုကြီးမှန်ကြောင်းကသင်္ကာရတဲ့နဲ့ပြည်စုံတဲ့အပ္ပဒါမအနုမစွာတဲ့နဲ့လုံကားတဲ့တထွန်းမိုက်ခရိုစကုပ်လိုမျိုးပေါ့အဲ့လိုမျိုးမိမိရဲ့ရှုညာဟာလည်းသင်္ကာ၅မျိုးနဲ့ပြည်စုံမတ်တက်ကပန်းကံသောအမြင်ရှိရတယ်။အမှားဒိဋ္ဌိလို့ခေါ်တယ်။ကျွညာမှာတမာဒိဋ္ဌိရှိရတယ်။ဒါကြောင့်မလို့ခေါင်းတော်ဝရီနေတယ်ကဒိဋ္ဌိဆိုတာမိစ္ဆာဒိဋ္ဌိမှားနေတော့အမြင်တွေပဲ။မှားနေတော့အမြင်တွေပဲတက္ကဒိဋ္ဌိတွေကုသိုလ်လားဘုရားဒိဋ္ဌိရှိတဲ့ဥစ္စရာဒိဋ္ဌိသတ္တရာဒိဋ္ဌိကိုပဲ။အဲ့လိုဒိဋ္ဌိမှားနေတဲ့အမြင်တွေပယ်လိုက်တာကတမာဒိဋ္ဌိဖြစ်တယ်။ပန်းကံသောအမြင်ဖြစ်တယ်။အစ်ကြီးကမြန်မာနေလို့ရှိရင်ရှုလိုက်ရင်တော့ရောရဖြစ်တယ်။အနလာကံကိုသလို့ကမြန်မာအစိမ်းကြီးတက်တာကြီးလောကကြီးရှိလိုက်တယ်လောကလုံးဆုံးနေလို့မြန်မာအနေကြီးကြပြီးဖြစ်တဲ့လောကလုံးကြီးနေတယ်လို့ပဲအဲ့ဒါအမြင်မှားတယ်။အဲ့တော့လောကမှာတရားကိုရှုမှတ်တတ်တယ်။နံပါတ်၁ကအမြင်မှားရ။မြင်မှားရင်လည်းမကြည့်သေးဘူး။သိတာခေါ်တာစဉ်းစားတာလည်းမှန်ရတယ်။အာသမ္မာသင်္ကပ္ပအတ္တမင်္ဂါကသံဃာဒိဋ္ဌိဒုတိယင်္ဂါကလည်းသမ္မာသင်္ကပ္ပဤင်္ဂါရမြတ်ဟာပညာမဲ့ခြင်းလို့ခေါ်ပါတယ်အဲ့တော့ဒီလိုဉာဏ်နဲ့မှန်ရင်းတော့ဥစ္စာတွေမလုပ်ရပါဘူးမှန်ရင်းတော့ဥစ္စာတွေတရားမဟုတ်ဘူးရုပ်နာတပါးခန္ဓာငါးပါးငါငါလို့ထင်နေတာမှားရမယ်အခုဒီတော့ဘုန်းကြီးကဒီမှာခန္ဓာကိုရှုဆိုတာငါကိုရှုတိုင်းမှာမဟုတ်ဘူးရုပ်နာနှပါးရဲ့ခန္ဓာ၅ပါးကိုခန္ဓာရုပ်နာနှပါးကိုရှုခိုင်းတာ။အဲ့လိုနားလေးနဲ့နားထဲမှာကြားလာတယ်ဆိုရင်ဒါဘာဝေဆိုလိုလဲဆိုတာကိုယောဂီကရှင်းရှင်းသိဖို့လိုတယ်နော်။အဲ့ဝိသမတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပဆိုတဲ့အင်္ဂါရ၅ရရှိရတာ။ဝိသမလုတ်ခြင်းအင်္ဂါနဲ့ဆိုတမ္မာဒိဋ္ဌိမဖြစ်တာလေ။တမ္မာသင်္ကပ္ပမဖြစ်တာလေကိုခေါင်းကထောက်ထောက်ပြပြီးတော့တခါညနေပိုင်းတရားရှိတယ်ဆိုတာအဲ့ဒီလိုရောချော်သွားမှဆိုလို့အမြင်မှားတယ်နဲ့ရှုရှင်မှဆိုလို့တို့ကအကြံမှတယ်နဲ့လုံးကမှစိုးလို့အဲ့ဒါလိုက်ပြီးတော့ချက်လို့အဲ့ဒါအဲ့ဒါကိုလုံးပြီးတော့ပြင်ပေးနေနော်ဒါတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပဒါနဲ့လုံးပြီးဆိုလို့လေတမ္မာဝါယမတမ္မာဝါယမအခုတရားဓမ္မမှန်ဒီမှာပါလို့အလုံးနဲ့တော့တရားအချက်တွေမပြောဘူးတို့ကတရားထိုင်တယ်တရားထိုင်တာမဟုတ်ရက်လည်းရှိလည်းရတယ်ဟုတ်လားဒီနေ့ကြောက်လို့ဒါတရားအထုအထုတာဝါယမအထုတာပါလေဟမ်အထုတဲ့နေရာမှာလည်းပဲတမ္မာမှန်သောအထုမှုဖြစ်မှန်ကမမကံအထုတာဖြစ်ရမယ်အလွဲတော်ကြီးအထုနေလည်းမရဘူးဒီမှာဘယ်လိုလဲပြမှန်မှန်မှန်ကန်ကန်ဆိုတော့ဒါကလောဘကြီးနဲ့လုပ်နေလောဘကြီးနဲ့အားဆက်နေတော့မရဘူးလောဘတစ်ခါတော့အကျင့်အာရမအင်းတို့ဒီလိုကြီးလျှောက်လို့လည်းမရဘူးဟုတ်လားအီရော်ရော်နဲ့လုပ်နေလည်းမရဘူးသူကလည်းဆိုမှန်မှန်ကန်ကန်ညီညီညွတ်ညွတ်ပြအောင်လုပ်ရအဲ့ဒါလိုလုပ်ရတာမှတမ္မာဝါယမနဲ့လည်းမရဘူးအဓိကအရေးကြီးဆုံးဆိုတာတမ္မာတတိနဲ့တမ္မာတတိဒါကြောင့်မလို့ဘုန်းကြီးကစပြီးသင်ကြတော့အဲတတိပ္ပံနောတတိပ္ပံနောသမ္မာတတိနောသမ္မာတတိနောအဲ့ဒီတတိထွေးရွာလို့ရှိတယ်တတိပ္ပံရွာလို့ရှိတယ်တရားမများနိုင်ဘူးအဲ့ဒီမှာလဲနောက်ပိုင်းမှာအတလဲလဲပြောလာမှာဘုံကြီးကြပါမင်းမရဘူးနော်အဲဒီတတိပ္ပံရွာတဲ့အချိန်မှာဘယ်ဖြစ်တတ်တယ်ဆိုတာလေးဒါနောက်ပိုင်းမှာအများကြီးပြောတွေ့ရဒီကသမ္မာတတိဆိုတဲ့တရားရနေပြည့်စုံရမယ်တမဝါယမရှိရမယ်တမတရိရှိရသို့တော့တမတမာရီမရှိရနဲ့လည်းမရဘူးတမတော့တမာရီမရှိရနဲ့လည်းမရဘူးအဲ့တော့တရားထုတ်နေတဲ့အခါမှာဒါကတော့အမြဲတမ်းတည်သွားတဲ့ဒီကမရှိဘူးဒီအချိန်မှာခဏတစ်ခါစောင့်ကြည့်ထားတဲ့ဒီလပဲရှိ ပရိစ္ဆေဒသီလဒီလိုအမြဲတမ်းဆိုင်မှာပါတဲ့၅ပါးသီလမြဲပါတဲ့ဆိုတဲ့သဘောကမဉ္ဇဉ်ပဉ္စဉ်ရမှာဖြစ်အောင်ညာအောင်မဲ့သောတာပတိမံရမှာသီလမြဲမှာအခုကမြဲတဲ့သီလမဟုတ်ဘူးတမေရကစောင့်ကြည့်ထားတဲ့နော်စောင့်ကြည့်ထားတဲ့သီလအဲ့ဒီသီလလေးစင်ကြယ်နေပြီတဲ့ဒီတော့ဒီမှာမဲ့ညာ၅ပါးဆိုတာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာသတိသမ္မာသမာဓိဒါကကိုယ်ရှိတဲ့ရှုဉာဏ်ထဲမှာရှိရမယ့်သဘောလောကငါးမျိုး။ဒါကဟုတ်လားရှုဉာဏ်ပိုင်းရှုဉာဏ်ရှုလို့မပြီးသေးဘူးတဲ့။ဝိပဿနာရှုတဲ့အခါအရှုကံလည်းရှိအောင်။ဒါရှိရမယ်။အရှုကံ။ဒါဖြင့်ယောဂီကဘာကိုရှုရမလဲ။ဒီမေးခွန်းပေါ့လား။ဘာကိုရှုရမလဲ။ကြည့်စရာကခန္ဓာ၅ပါးပါ။ရှုစရာပါပဲလေ။ခန္ဓာ၅ပါးအနန္တဘာသာကဓမ္မဉာဏ်ပြည့်တဲ့ယူသက်ကဏဝေဒနာကဏတညာကဏသင်္ခါရကဏဝိညာဉ်နဲ့ခန္ဓာအနန္တ၅ပါးဆိုတော့ဒီခန္ဓာ၅ပါးကိုတတိနဲ့ချက်ပြီးကြည့်တဲ့တတိပဋ္ဌာန်ဆိုတာရှုပ်ကြီးကြတာ၅မျိုးမဟုတ်ဘူး၄မျိုးပဲရှိတယ်ဘယ်နှမျိုးလဲ၄မျိုးရုပ်ကိုရှုလို့ရှိရင်ကာယဥပ္ပတ္တရုပ်ကိုရှုမှာပါလေကာယဥပ္ပတ္တကြည့်ရတဲ့ကြည့်ရတဲ့တဘောလေးတွေကိုရှုရင်ဉာဏ်နဲ့ခန္ဓာကိုရှုလို့ရှိရင်စိတ်ကြံကြပါစိတ်ကိုရှုရင်စိတ်ကြံကြရုပ်ကိုရှုရင်ကာယဥပ္ပဒါအဲ့လိုအားရှုတဲ့ဝေဒနာတွေပေါ်ဘူးလားပေါ်တဲ့ဝေဒနာတွေကိုရှုလို့ရှိရင်ဝေဒနာဥပ္ပဒါဝေဒနာကိုရှုရင်ဝေဒနာတော့လေဝေဒနာဆိုဝေဒနာခန္ဓာပေါ့ဉာဏ်နဲ့ခန္ဓာစိတ်ဒီဘက်ခန္ဓာရုပ်အခုဘယ်နှမျိုးလားသူ့ဘက်ကနေ၃မျိုးအခုတင်ညာနဲ့တင်္ခါရကြံဘူးလားတင်ညာခန္ဓာနဲ့တင်္ခါရခန္ဓာကြံတဲ့အဲ့ဒီညာအဲ့ဒီခန္ဓာတစ်ခုကိုရှုရင်သစ္စာတဘောကိုရှုလို့ရှိရင်ဓမ္မဥပ္ပတ္တာဒါပါပဲလေဓမ္မဥပ္ပတ္တာဒီလိုတဘောပေါ့အဲ့တော့ကာယဥပ္ပတ္တာစိတ်ဥပ္ပတ္တာဝေဒနာဥပ္ပတ္တာဓမ္မဥပ္ပတ္တာရှုရင်ဒီနည်းပါနည်းလေးလေးမျိုးဤကံရှုနည်းလေးမျိုးရှိတော်လည်းပဲခန္ဓာ၅ပါးရှိတော်လည်းပဲယောဂီကရှုတဲ့အမှာရှုဉာဏ်၅ပါးနဲ့ခန္ဓာတစ်ခုကိုရေးပြီးရှုတာအကုန်လုံးပြုံရှုလို့ရတယ်။ဘယ်မျိုးရှုလဲ။တစ်မျိုးပဲရှုတာ။အဲ့ဒါဒီမှာဘယ်မျိုးကိုရှုရမလဲဆိုတဲ့အခါကျတော့ဒီမှာပုဂ္ဂိုလ်နဲ့ညံ့ခန္ဓာညံ့နဲ့ပုဂ္ဂိုလ်နဲ့ညံ့ခေါင်းလို့ခေတ်ကနေရဖြစ်ဘာခေါ်လဲနေရဖြစ်မြတ်စွာဘုရားရှင်တော်တရားတက်တော်ထေရ်ရှားရှိစဉ်ကတော့ရှင်သာရိပုတ္တရာလိုရှင်မောက္ခံလိုပုဂ္ဂိုလ်ကဂါထာတွေတစ်ပိုက်ကန္တပြောတော့ကြားလိုက်ရရင်နဲ့ပြောတော့ဖြစ်ဖြစ်ဒါကဥပ္ပါတိတည်ယူလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်မျိုးအမနာမဉာဏ်ချက်ဟုတ်လားဒီပါရမီထူးကြတယ်ဘဝဘဝစောက်တည်လာတဲ့အရာတွေကရှိတော့သူကကြားလိုက်တဲ့တရားရဲ့ဘာမှအရှိကြီးဟောနေကြမလို့နမိတ်ကလေးတစ်ပေါ်လုံးနဲ့ညှိုးလိုက်တဲ့ခန္ဓာကိုချက်ချင်းရှိရှိတတ်တော့နာကတရားနာပြီးချက်ချင်းပဲဝင်ရှိရှိငါကခန္ဓာလက်ပဲဟဲ့လားငါကခန္ဓာလက်ပဲတော့ဒီပုဂ္ဂိုလ်ကတရားရဲ့ရှင်ကြီးရောနေကြမလို့စလုံးတစ်ပါးကကြားနာသဘောတဘာဝချက်ချင်းပြီးတော့တရားဘာဖြစ်တယ်ဒီလိုပုဂ္ဂိုလ်မျိုးဒီဖြစ်မှာမရှိတော့ဘူးလေနောက်တစ်ခုကတော့ဝိပင်းသိတယ်ဆိုတာကဒုတိယအလေးစားအလွန်ဉာဏ်ထက်တဲ့ပုဂ္ဂိုလ်မျိုးဒီဇဝတ်ငါးပါးလို့ပုဂ္ဂိုလ်မျိုးပေါ့အဲ့ဒီဒီဇဝတ်ငါးပါးလို့ပုဂ္ဂိုလ်မျိုးကတော့အနတ္တလက္ခဏာတို့သမစက်ကြတို့ကိုဟောရဟောရတာကြတော့သူကအဲ့ဒါတရားနာပိုက်လောက်ငါကသုတ္တန်တစ်ခုလောက်ဟောပြီးတော့သူကတော့ဗာဒီညာနာတွေဖြစ်ပေါ်နေဒီလိုပုဂ္ဂိုလ်မျိုးလည်းဒီချက်မှမရှိဘူးအခုခေတ္တပုဂ္ဂိုလ်ကတရားလည်းနားရမယ်သူတော်ရှိကြသူတော်ရှိကြဆရာကောင်းလည်းရှိမှဤကောင်းကောင်းကောင်းလည်းရှိမှအဲ့ဒီဤကောင်းကောင်းကောင်းဆရာကောင်းကနေသွန်သင်ခြင်းပြဆုံးမတဲ့တရားတွေလည်းနားမှသူတော်ရှိကြမြတ်တရားနာတဲ့သူတော်ရှိကြဘာလို့လဲဆရာရှားဆရာဆရာမရှိဘဲနဲ့လုပ်လို့မရဘူးညစွာဘုရားနဲ့နော်လောကမှာဆရာမရှိဘဲနဲ့ဖြစ်နိုင်တဲ့ပုဂ္ဂိုလ်တစ်မျိုးပဲရှိတယ်ညစွာဘုရားနဲ့ဟုတ်လားဒီပြစ္ဆကဗုဒ္ဓဆိုတဲ့ဘုရားဒီလိုပုဂ္ဂိုလ်ယဟန္တာတော်မှာဆရာရှိမှညနော်ဒီတော့သူတော်ရှိကတာဆရာကောင်းဆရာလို့ပဲနော်ဆရာကောင်းညတရားနဲ့သူရှိကဘာလို့နားအောင်တရားဟုတ်လားတရားအမှုကတရားကိုဘာလို့ဘယ်လိုလုပ်ရမလဲဘယ်လိုကိုင်းရမလဲဘယ်လိုသဘောထားမှာဆရာလို့နားအောင်ပြီးတော့မှလွန်စွာအထောနောက်ဆင်းကဘာလို့တရားနာပြီးရင်မရဘူးဘာလို့အောင်အထောအောင်ဒီခေတ်နေရာပုဂ္ဂိုလ်ကအမှုကနဲ့ကိုတရားမြတ်ဘူးဟုတ်လားအကျိုးအပြည့်တဲ့တရားဒီသောတာပန်ကတရားလေးနားလိုက်ဖြစ်ကြပဲဘုရားလက်ကဖြစ်ဒီခေတ်မှာမဖြစ်ဘူးနော်ဒါအဲ့ဒါတတိယအဲ့တော့အခုဒီမှာဘုန်းကြီးတို့ကအ အဲ့လိုပုဂ္ဂိုလ်ရွေးလိုက်တဲ့ခါကျတော့ဘုံရှင်းရှိခဲ့ပြီစိတ်ဓာတ်နုပတ္တနာတို့ဝေဒနာနုပတ္တနာတို့ဓမ္မနုပတ္တနာတို့တရားဘုရားကြီးကတော့အလုံးညာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သူကစိတ်ဓာတ်နုပတ္တနာဝေဒနာနုပတ္တနာကိုအားခံတယ်ဘုရားဒီပုဒ်ကလူတွေကိုကြားတယ်စိတ်ဓာတ်နုပတ္တနာဝေဒနာနုပတ္တနာပြီးကြည့်တယ်တခါတော့ညွန်းပြန်လှုပ်လို့ကုန်ရလှုပ်တာတော့အဲ့မှာမရှိတာဘူးနော်အဲ့တော့ဘုန်းကြီးကအလုံးချီရှာတဲ့စိတ်ဓာတ်လေးကိုကာယနုပတ္တနာဒီမှာတော့မှာပဲတော့လေကာယနုပတ္တနာရုပ်ကိုရှုဘာလို့ရှုမလို့ဟုတ်ရုပ်ဆိုတာရုပ်ခန္ဓာကိုပြောတာဒါကိုပြောတယ်ကာခန္ဓာကိုရွေးလိုက်ရုပ်ခန္ဓာကိုရွေးတယ်ရုပ်ခန္ဓာကိုရှုရုပ်ခန္ဓာဆိုတာဒါပြတာတော့အခုမြင်ရတဲ့အကြောင်းကြီးကတော့အတ္တဘောဒါဟုတ်ပါခေါ်လဲအတ္တဘောဒါကသိရင်ဟောမှခေါင်းထဲထည့်ပြီးသုတ်တန်ထုတ်ရတဲ့ခန္ဓာအဲ့ဒီဟာကမဟုတ်ဘူးသုတ်တန်ထုတ်ရတဲ့ခန္ဓာကိုရှုရနော်နေတိုင်းနေတိုင်းချိန်တိုင်းချိန်တိုင်းမှာဒုက္ခနဲ့နေပြတ်မနေဘူးလားပြတ်နေတယ်အဲ့ဒါကခန္ဓာတွေပဲဒါဖြင့်တရားတော်မှအများရဲ့နားထဲမှာခန္ဓာတစ်ခုကြားလိုက်တယ်တားစိတ်မပေါ်ဘူးသတ်သိစရာဝိညာဉ်နဲ့ခန္ဓာခန္ဓာတော့ဘောပေါင်းလာတာတော့ကြားသိပေါ်လာလားခန္ဓာပေါ်လာလားအဲဒီတော့ယောဂီရဲ့ဉာဏ်နဲ့မှဘာပေါ်လာတော့ခန္ဓာပေါ်တယ်လို့မြင်မှတမ္မာဒိဋ္ဌိဖြစ်ဖြစ်ခန္ဓာပေါ်တယ်လို့မြင်မှပါဘူးလေခန္ဓာဒိဋ္ဌိကတမ္မာဒိဋ္ဌိကာတံကိုကြားလိုက်တယ်ဆိုရင်ဘာဖြစ်လဲဒီဒီပါအကာတိပါလာဘူးပါလာတဲ့ကြောင့်အဲ့လိုကြားကြားတဲ့ကောင်မကြီးကတားတန်ကြားတယ်။အဲတချင်းတန်ကြားတယ်။အဲ့ဒါဟာတလူဘိန်းယောဂီဉာဏ်ထဲမှာပေါ်ရမှာမဟုတ်ဘူး။ယောဂီဉာဏ်ထဲမှာတော့ဘာပဲပေါ်။ကြားခံတာ။ဘာကန္တာပေါ်လဲ။အဲ့ဒီတကယ်ကိုမြင်လိုက်တော့ကာမြင်လာတော့ဘာတခုမြင်နေပေါ့။ညာတခုမြင်နေ။ဘုံကြီးကိုမြင်နေ။ကာညာဆိုရင်ဒါကယောဂီဟုတ်ပေါ့။ယောဂီကဒီလိုမမြင်ရဘူး။ပါမင်းအင်းခန္ဓာပေါ်တယ်တစ်ချင်းနှလုံးသွင်းဘယ်လိုနှလုံးသွင်းလဲမြင်ခန္ဓာပေါ်တယ်ကြားခန္ဓာပေါ်တယ်စားလိုက်ဆိုရင်ချိုးလို့ချင်းနဲ့စက်တဲ့ခန္ဓာခါတယ်ဒီလိုသိနေရင်ဒါဝိပဿနာမထိုက်ဘူးအရှိတ်စားပေါ်မှာဓာတ်တွေပေါ်လာတယ်တရားတာကိုသိတဲ့ခန္ဓာတွေပေါ်နေတာနော်ဒါပေမဲ့သမင်းတစ်လုံးစားလိုက်တစ်ချက်ဝါလိုက်တော့ခန္ဓာတစ်ချက်မပေါ်ဘူးလားဆိုရနော်အဲ့တော့အဲ့ဒီခန္ဓာတွေပေါ်ပေါ်ပေါ်နေတရားဓမ္မမှန်တယ်။နော်ဥပမာတော့ပြောမယ်ဆိုလို့ရှိရင်ကဲရှင်လန်းတန်းဟောင်းကိုကြည့်ကြပါဦး။ယနေ့အားနဲ့ကြွကြံတက်လည်းမဖြစ်လာဘူး။အခန္ဓာပေါ်။ဒီခါရက်ဘာခန္ဓာ?စိတ်ဆော်ရဆော်သဘောဒါဒီခါရက်ခန္ဓာ။ကြံလိုက်တယ်။ဒါကကြွတယ်။ဒုက္ခကြွတယ်။ဒါပေါ်တယ်ဘာခန္ဓာပေါ်။ရုပ်ခန္ဓာဘာရတိရုပ်ခန္ဓာဟုတ်လားတော်ရတော်တယ်တော်ပြီးတော့ပြန်ချလိုက်တယ်ချလိုက်တဲ့အခါကျတော့မြင်ပြီးနဲ့အထိဘူးထိပါပေါ်တယ်ထိရင်အဲထိရင်ပါပဲဖြစ်တယ်ထိတယ်ထိတယ်နောက်ဘုထိရင်ထိတယ်ဝိညာဉ်နဲ့ခန္ဓာဘာပဲသိတာပါလေဝိညာဉ်နဲ့ခန္ဓာအခုသင်္ခါရခန္ဓာရုပ်ခန္ဓာဝိညာဉ်နဲ့ခန္ဓာထိလိုက်တဲ့ကဘယ်လိုမှခုနေတယ်တို့ဟာလားအဲ့မှာထိလိုက်တဲ့အတွက်မာရတောက်မတင်နဲ့ပူရဲရဲပေါ်မလာဘူးဒါလည်းတဲ့နဲ့ခန္ဓာပဲနှခုရအဲ့ဒီလေးကြီးဖြစ်နေတာကိုနောက်ကလိုက်လိုက်မှတ်နေတဲ့ဘောလို့အိညာခန္ဓာခြေတခန်းထဲမှာခန္ဓာဘယ်နှမျိုးပေါ့ဒီကျန်ခန်းထဲမှာလည်းခန္ဓာငါးမျိုးပေါ်ပြီးခန္ဓာငါးမျိုးစလုံးပြည့်တယ်ဒီဘောကြီးနော်အသက်ကျက်ရှိမှဆိုချူရင်တက်လို့မပေါ်ပါဘူးရှင်ရှင်ဆိုကြတာကသင်္ခါရခန္ဓာခြူလိုက်တဲ့လေကရုပ်ခန္ဓာခြူလိုက်တဲ့တည့်ရတည့်ရဆိုတာပေါ်လာဘူးလားထိတဲ့တည့်တည့်မပေါ်ဘူးလားထိထိစိတ်ကပါတယ်ဝိညာဉ်ခန္ဓာကိုယ်တော်သေးတယ်ဆိုတဲ့သဘောကြီးပါလေမွေးရနံနဲ့ဆိုတာပါလေဝေဒနာခန္ဓာအဲ့ဒါလည်းလိုင်းခန့်နေတာပါလေဉာဏ်ခန္ဓာဒါပေမဲ့အတ္တစိတ်ရှိတယ်ခန္ဓာငါးပါးဖြစ်ပြီးပြည့်တယ်ပြည့်တယ်ဒါတော့ရောဂီကိုရှင်းတတ်တယ်လို့ဆိုရမှာပါပေါ်တယ်လို့ဆိုဒီမှာတစ်ချက်လာတာလို့ပြောရဲကျင်းလို့ရမလားခန္ဓာငါးပါးဖြစ်ပြီးခန္ဓာငါးပါးပေါ်လာလို့ရမလားဒါနဲ့ရမလဲခန္ဓာငါးပါးပေါ်တယ်လို့ရမလားအဲ့ဒါမှစပြီးမှန်းရင်တော့ချက်မှားတယ်နော်ဒါဖြင့်ယောဂီကတရားရှိတော့မယ်ဆိုရင်ခန္ဓာပေါ်တယ်ဒါပေါ်တော့မင်းညာဆရာကြီးဟောထားတဲ့အကျိုးကိုနားလို့နားလို့ရှိရှိ လူရှိတယ်လို့ပြောလိုက်ခန္ဓာပေါ်ရဝင်ပါနဲ့လိုက်ဝိပဿနာရှိတယ်ဆိုတော့ဘာပေါ်တာကိုလိုက်တာလဲခန္ဓာပေါ်ရညာနဲ့လိုက်ဒီလိုမဟုတ်ဘူးခန္ဓာပေါ်ရကိုညာနဲ့လိုက်အဲ့တော့မှသူကပမ္ပာနိစကလုံးမှားရလို့အေဟိပတ္တောအေဟိတတိအေဟိလာလောပတ္တောရှုလာငါ့ကိုရှုဒါဖြင့်တခုခုကိုချိန်မျက်စိလေးကရှုနေဖြစ်သွားတယ်ဒါပေါ်ပြီအာရာလာခဏပေါ်လာခဏပေါ်ရင်ယောဂကဘာလို့ညနေရှိညခဏပေါ်ရဟုတ်ညနေရှိညနေလိုက်ခဏပေါ်ရညနေလိုက်ပြောတာမဟုတ်လားဒါပြင်ဘယ်ညနေလိုက်လဲရှုညနေလိုက်သမာဓိတရားမှာသင်္ခါရသမာဝါမှာသမာတိသမာသမာဓိနဲ့ပြည့်စုံတော့ညနေလိုက်ဟုတ်ပြီနော်ဒီတိသဘောပေါက်ပြီခဏပေါ်ရဟုတ်အလုံးနဲ့လိုက်ရမလားညနေလိုက်ရမလားအေးတမန်ကမှာချိန်တိုင်းလက်နဲ့လိုက်လိုက်။ရားရင်လက်နဲ့ပုတ်လိုက်။အခုကနဲ့ပေါ့။ညာနဲ့ပေါ့။နော်။ဒါပြတော့မလုံးနဲ့နော်။ဗာနဲ့လေညာနဲ့ပဲကြွားရအောင်ညာနဲ့ပဲပါလို့ပြောဆိုက်ရှိ။နောက်ရှိပေါ်ရင်းနေတာတောင်း။အဲ့တော့အခုဒီမှာခေါင်းကဘယ်ခန္ဓာကိုရှုမှာ။ဘုပ္ပကဘာကိုရှုမလဲ။ဘုပ္ပကဒါပြီးယူသက်ခန္ဓာဆိုတာဘာကိုပြောတာ။သာတိရမယ်နော်ယူပခန္ဓာတော့အခုမြင်နေရတဲ့တန်ကြီးကိုရုပ်ရုပ်ကိုပြောနေတော့ယူပခန္ဓာကဒီကောင်ကြီးကိုရှုံ့ရှုံ့မယ်ဟာလားပြန်အဲ့လိုဆိုလို့ရှိရင်ဒါမှပန်းတင်နေမလို့အဲ့ဒါကလည်းလားလေဟာလားငါသားဒီကငါသားမယ်လေသာရှိတယ်အဲ့ဒီဟာလေးပေါ်မှာတောင်းတင်နေအဲ့ဒါကိုရှုဆိုင်တာမဟုတ်ဘူးယူပခန္ဓာဆိုတာကထောက်ပြန်တဲ့သဘောရှုခိုင်းတာဒါကိုရှုခိုင်းတာတော့ထောက်ပြန်တဲ့သဘောကိုရှုခိုင်းတာထောက်ပြန်တဲ့သဘောဆိုတာလေးမျိုးပဲရှိရှိယုတ်ကခန္ဓာမှာထောက်ပြန်တဲ့သဘောကဘယ်လိုရှိလဲ။လေးမျိုးပထဝီဆိုတာမာရတောင်းတာတင်းတယ်ဟုတ်လား။လုံးရခဲတဲ့အဲ့ဒီသဘောကပါလေ။ပထဝီရေတတ်တဲ့သဘောပေါ့။သူကထောက်ပြန်တယ်။တော့ကြာပြက်သွားလိုက်တော့ကြာမာရတော့ကြာအလုံးစုံကြီးတဲ့တော့ကြာအချက်ချင်းပြင်းကြီးပြလာလိုက်ဆိုတာမျိုးအဲ့ဒီသဘောမျိုးပါခေါ်လေ။အားတဲ့သဘောပြော့တဲ့သဘောချောတဲ့သဘောကျန်းတဲ့သဘောအဲ့ဒါပါလေပထဝီဒါဖြင့်ဒီကလဆိုင်ကန်ချင်းအဲ့ဒီသဘောကိုမတွေ့ဘူးလား။ဒါဖြင့်စစ်သားဆိုတဲ့သူကဘာသာဘာပါ။ညီတတ်တဲ့ရှိညီတတ်မခိုင်မာတတ်တဲ့သဘောတွေခိုင်မာတဲ့သဘောမရှိဘူးလား။အုံနိုင်အောင်ဘာတွေရှိအထူးမရှိဘူးလား။ဟုတ်ပြီ။ဒါကြီးကိုကျန်နေတော့ပြောတဲ့ကျန်နေတွေ့ဘူးလား။ဘာတတ်တဲ့ပထူကြီး။ပထူကြီး။ဟုတ်ပြီနော်။ချောင်းကန်မဟုတ်ဘူး။အေးတယ်။ပူရောင်းတွေ့ဘူး။အတတ်တယ်။ေသောပူရာအေးတာပါလေေသောခန္ဓာမှာဒါကပူရဲ့ဘောပေါ်တိုင်းအေးတဲ့ဘောပေါ်တိုင်းဒါပေါ်တဲ့လေေသောဓာတ်ကိုရှုရမှာနော်အခုယူပက္ခဏာရှုတိုင်းလည်းဖောက်ပြန်တဲ့ဓာတ်ကလေးမျိုးပထဝီသဘောေသောသဘောတော်ပြုတ်လာဘာရောဆိုတာလဲလှုပ်နော်ခြေောက်ကနေကတည်းကညံ့နေတာကြွလိုက်တယ်မလှုပ်ရဘူးဒါပေမဲ့ခြေောက်ကကြွတာကလေကကြွလေပြတ်နေပါလို့လည်းကျန်လို့ဒါပြင်ခြေောက်ကြွားတာမဟုတ်ခြေောက်ကဘာမှမလုပ်ဘူးဘာကလုပ်လို့အထဲမှာရှိနေတဲ့လေဓာတ်ကလုပ်လို့ဟုတ်လားပုံမှန်ဟိုက်ဒရောလစ်ပါဝါကြီးနဲ့တခါတခါ၆ခုကျန်လာတာကာယတစ်ခုလုံးကဟောခန္ဓာကြီးကကားပေါ်ကြီးပါလို့လည်းစောင်းတော့သွားတာမတွေ့ဘူးလားအဲ့ဒါလေနဲ့ပါလို့တွန်းနော်ကားပေါ်ထဲမှာလေတွေထည့်ထားတော့ဘောကတန်တရာတန်တဲ့ဆုံးစဲလို့ပြောလို့ခါထောက်ကန်ထားတာတို့ဒီဟာပြောလာမှာအဲထောက်ကန်မှာလေဟိုတန်တဲ့မှာတန်ကပြေးတော့ကျွမ်းမကိုဘူးဘာလို့လဲဟုတ်လားဒါလေဒါကြီးနဲ့ထောက်ထားကန်ထားတာနော်ဒါပြင်အခုထိုင်နေရနေမတက်ရလိုက်ဘာလို့လဲဘယ်ကကသူကကမ်လိုက်ထောက်ကန်လိုက်ဒီကထောက်ကန်တာဟုတ်လားမင်းရက်ကအခုလေအားရုပ်နေတယ်လေပြနေတယ်ကိုထားလို့ရတာအဘာဝါရောပြုတ်သွားတာထောက်ကန်မှာရောထောက်ကန်မှာဝါရောမှာထောက်ကန်တဲ့သဘောနဲ့လှုပ်ရှားတဲ့သဘောဒီနှစ်ခုရှိအပြင်ပထဝီသဘောရှိပြီဒေဇောသဘောရှိပြီဝါရောသဘောရှိအာဘောဆိုရူစည်းတာဖွဲ့စည်းတာဟမ်တော့ကြာစီအာထဏ်ကရှိုးတွေစီးကြလာအသားတွေအေးအေးပြောကြလာတယ်လို့ဟုတ်လားခေါင်းထဲကရှိုးတွေစီးစင်းလာတာတဲ့အပုပ်ကြီးတွေကြလာတယ်အော်ကလီဆန်တက်လာတာတဲ့ဒီအေးအေးသဘောတွေရူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောတွေလာတယ်အာဘောဘယ်နှမျိုးရပထဝီဒေဇောအာဘောဝါယောအဲ့ဒီဓာတ်လေးမျိုးကိုရှုရမှာနော်ကာယတ္တကဘာလို့ရှုတာလဲခြေလက်တွေရှုရတာမဟုတ်ဘူးခေါင်းတွေ ကိုရခါရီချူရာမဟုတ်ပါလေပထဝီတေဇောအဘောဝါယောရှုဟုတ်ပြီနော်အဲအခုဒီပထဝီတေဇောအဘောဝါယောဆိုတော့ဓာတ်တရားထောက်ပြန်နေကုန်ကိုရှုချူတဲ့အခါဝိပဿနာဖြစ်တဲ့အတွက်ခန္ဓာကိုရှုရဲ့ဆိုမပြောဘူးဟုတ်ပြီနော်ရုပ်ကိုရှုရင်ရုပ်ခန္ဓာကိုရှုတယ်ဝေဒနာကိုရှုရင်ဝေဒနာကိုရှုတယ်ဟုတ်လားစိတ်ကိုရှုရင်စိတ်ကိုရှုတယ်ပေါ့ဒါပေမဲ့ဝိပဿနာရှုတယ်စိတ်ကဝိပဿနာဆိုကြမယ်စိတ်ကိုမရှုဘူးဥပ္ပယောဂီကံဝိပဿနာဆိုကြမယ်ကိုယ်ကိုမရှုဘူးအခုစကားလုံးတော့ပြဘုန်းကြီးစကားကိုတမျိုးပြောပြောင်းပြောတာသတိထားမယ်နော်ရုပ်ကိုရှုလို့တော့ပြောလောက်လားကပ္ပနဲ့တဲ့ဘောတွေရှုနော်ဒါပေမဲ့အခုပြောပြဗာမရှုရရုပ်ကမရှုရနော်စိတ်ကိုရှုလို့စိတ်ကနိဗ္ဗာန်ကိုပြောလို့စိတ်ကိုရှုရှုရမယ်လို့လူပိန်းသားလည်းအောင်ပြောကြတယ်ဝိပဿနာထိုက်အောင်ပြောရင်တော့ယောဂီကစိတ်ကိုမရှုရဝေဒနာကိုရှုလို့ပြောလို့ဝေဒနာကိုမရှုရဒါပေမဲ့ဘာရှုအောင်လဲဒီမေးခွန်းလေးကမလိုဘူးလားအဲဝေဒနာကိုရှုဆိုလို့ရှိရင်ဝေဒနာကိုမရှုဘဲနဲ့ဝေဒနာဤဖြစ်ပြီးပြည့်တဲ့ပုံကိုရှုရဝေဒနာရတာကိုရှုရမယ်ဖြစ်ပြည့်ကိုရှုရနော်ဒါပြီးရုပ်ကိုရှုဆိုရင်ရုပ်ကိုရှုရမယ်ရုပ်ကပေါက်ပြန်နေတဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုရှုရဖြစ်ပြီးပြည့်နေတဲ့ပုံကိုရှုရမှာဟုတ်ပြီနော်ခုနကစိတ်ကိုညင်အောင်လုပ်တာတော့အဲ့ဒါစိတ်ကိုကြည်အောင်လုပ်တာတော့တပိုင်းအခုကနာမရူပပရိစ္ဆေနနာမရုပ်ကိုရှုနာမ်ကိုရှုဆိုပြောတာအခုရုပ်ကိုလည်းမဟုတ်ဘူးနာမ်ကိုရုပ်ဖြစ်ပြနာမ်ဖြစ်ပြပြောရှုနော်အခုဘယ်ရောက်သွားပြီဖြစ်ပြဖြစ်ပြဆိုစီကအနိစ္စဖြစ်ပြဆိုတာဗါလဲအနိစ္စအမြဲတမ်းဆိုတဲ့သဘောပေါ့ဒါဖြင့်နာမ်နဲ့ရုပ်ကိုရှုရတာနာမ်နဲ့ရုပ်ကိုမမျောမမြဲတော့ပေါက်ပြန်နေတဲ့သဘောကိုရှုတာအကြောင်းဆရာတော်ပြောရတယ်ကိုယ်တည်တည်မြင်အောင်ရှုပါလားအခုရှင်နေအခုရှင်နေလို့ဆိုတော့အခုဖြတ်ခက်ဖြတ်ခက်ပါလေရုပ်တည်နေနေပါလေတေးလေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတိုင်နေရောတိုင်နေနာရလိုက်တဲ့ခြင်းပါပြောပါပြပါအဲ့ဒီဖြစ်ဖြစ်ပြတ်သွားတဲ့သဘောကိုမြင်အောင်ရှုဝိပဿနာဆိုတာဖြစ်ပြမမြင်တဲ့များဝိပဿနာမထိုက်ဘူးဒါမှဖြစ်ပြမြင်ဥဒိယပြညာရောက်ဒါခေါ်လဲဖြစ်ပြမြင်ဥဒိယပြညာရောက်ပြီနော်အခုသဘောပေါက်တယ်နော်ဒါကိုကြောက်လဲဖြစ်ပြီးပြည့်တဲ့သဘောဝအောင်ညောင်ရှုဒီညမှာဆရာတော်ပြောရတတ်ပြီသင်္ခါရအနိစ္စတတ်ပြီသင်္ခါရတရားမှန်တယ်များအားလုံးရုပ်တဏ္ဍာရီအားလုံးပါလေသင်္ခါရတရားသင်္ခါရတရားမှန်တယ်များအားလုံးတို့ဒီအနိစ္စမဖြစ်နေလေအနိစ္စအဲ့ဒီအနိစ္စယဒအကျဉ်းခံနိုင်အနိစ္စကိုပြနေတဲ့အချိန်မှာယောဂီကပညာရပတ္တိဉာဏ်နဲ့ပညာနဲ့မြောင်ရှုဘာဝင်မြောင်ရှုရမလဲအနိစ္စကိုမြောင်ရှုဒါဖြင့်ဒုက္ခမှာတမတင်ရဘူးဘယ်ပေါ်ရအောင်ရှုအနိစ္စကိုမြောင်ရှုဟုတ်ပြီနော်အခုရှုပုံရှင်းနေပြောင်းယောဂီက5မိနစ်လောက်7မိနစ်လောက်တမာတိကိုထူအောင်တဲ့အလုပ်ကိုလုပ်ပြန်ပြီးနာတိရမှနာစေစိတ်ကလေးငြိမ်အောင်ထားစိတ်ကလေးငြိမ်လာပြီဆိုပုဂ္ဂိုလ်ကိုလည်းဆုံးဖြတ်ပေါ့ဒီချိန်တော့ငြိမ်လိုက်ပြီငါတို့အစိတ်ဗမာမြောက်တော့ဒီမှာစူးစားရအာယုံပြုလို့ရပြီလို့ဆိုတဲ့ချိန်ကြတော့ဒီမှာကာယနာကရှုတော့ပဲလောလောအောင်အဲ့ဒီစိတ်ကလေးနာတိရမှငြိမ်ငြိမ်တဲ့စိတ်ကလေးနာတိရမှမထားတော့ဘဲနဲ့ဟိုကောင်းပေါ့တင်လိုက်နာဒီကလေဝင်ခိုင်းတာလဲစိတ်ကိုတင်ခိုင်းတာစိတ်ကတော့တလွဲလို့ရှောက်မှောက်လို့ချင်းပြတဲ့ဆက်တင်လို့မရဘူးပဲမလုံးနဲ့ဟုတ်လားစိတ်ကနာဒီကမှထားလို့ရတယ်ဘယ်ကိုလည်းတင်လို့ရခေါင်းပေါ်ကိုလည်းတင်လို့ရအဲဒီခေါင်းပေါ်မှာစိုက်ကြည့်ထားလိုက်အဲပထမလောက်ရမှာနာဒီကမှငြိမ်အောင်လားလောလောပြီးငြိမ်လာပြီဆိုတော့အဲဒီစိတ်ကလေးကိုခေါင်းပေါ်ရှို့လိုက်တော့ငယ်လေးကိုစိုက်ကြည့်တာစိုက်တာဘာလို့ရမှာဘာမှမဝဘူးစောင့်ကြည့်စိုက်ကြတာလည်းခိုင်းတာလေဒီတားမှာစိုက်ကြစိုက်ကြရဲ့ဝိပဿနာဆိုလုပ်တာမဟုတ်ဘူးနော်ဝိပဿနာဆိုတာစောင့်ကြည့်ဒါလုပ်တာလေစောင့်ကြည့်စောင့်ကြည့်လိုက်တဲ့ဒီမှာဓမ္မတော်မောမောရတာဖြစ်လာတယ်တွေ့ရတယ်ဒါကြတဲ့ပွားစပွားစပွားစပွားနဲ့လည်းကောင်းလို့ပလောင်လို့တက်လာတဲ့ဘုရုံမြင်လာတဲ့ပွားစပွားစပွားနဲ့ဖြစ်လာဒါတွေလည်းဓာတ်တွေထောက်ပြန်လာတာတွေကိုတွေ့ရပထဝီထောက်ပြန်လာဘူးဒေဇောထောက်ပြန်လာဘူးဝါယောထောက်ပြန်လာဘူးအဘောထောက်ပြန်လာဘူးဟုတ်လားအဲ့လိုစိုက်စားလိုက်လို့ရှိရင်ဒါကြတဲ့ရုပ်လည်းမကောင်းလို့စားရင်ဒါတော့အယောတောင်းတာတင်းတာအလုံးလုံးသေးသေးပြင်ကြက်ကြက်နဲ့ထိုးတဲ့ဒုံချောင်းချောင်းထိုးတဲ့အတဲနဲ့ဆိုင်ကလေးဟုတ်လားဟောယေဝေမနာနာရကျင်နာတွေစိုက်တာခဲတာတွေမဟုတ်ဘူးနော်ဘာထောက်ပြန်ဓာတ်ထောက်ပြန်တာတွေကိုမြင်အောင်ရှုရ အဲ့တော့ဒီမှာစိုက်ထားလိုက်လို့ရှင်ကားတဲ့တကူလုံးကဝန်းစားချက်ပြီးနောက်ဆုံးအကြံလျာမရှိအောင်တကူလုံးဝန်းစားရတဲ့တခါပေါက်ပြန်ပြည့်စင်နေတာတွေပေါ့ဩလက်ဆန်းစားတော့ဒီခန္ဓာကြီးကတခေတ်ကိုမင်းသွားတာဒီလိုပေါက်ပြန်ပြည့်စင်နေလို့ပဲဆိုတာဘာဖြစ်သွားလဲယောဂီကကိုယ်တိုင်းညဝါခင်မြင်ရဘူးလားအေးဒီပတ်တူကတန်တိတ်ဒီကောပြရမယ်ကွာကိုယ်တိုင်းဒီမှာပေါက်ပြန်ပြည့်စင်တတ်တဲ့သဘောအခုဖြစ်ပြန်ဖြစ်